ဟောင်ကောင်ကျွန်းအုပ်ချုပ်ရေးမှူးသီးရဲ့ဒီကနေ့ကျန်းသစ္စာချိန်ဆပွဲခန်းနောက်ကိုတက်ရောက်ခဲ့တဲ့တရုတ်သမ္မတရှီချင်းဖင်ကတရုတ်နိုင်ငံရဲ့ဩဇာအာဏာကိုစိန်ခေါ်ကြဖို့ဟောင်ကောင်လူထုကိုတတိပေးလိုက်ပါတယ်။ပြည်ရှာအုပ်ချုပ်မှုအောက်ကနေတရုတ်နိုင်ငံကိုပြန်လည်လွှတ်ပြောင်းပေးခဲ့တဲ့အနည်း20ပြည့်ထိမ့်မဖြစ်မင်းငုံပြောရမှာတရုတ်သမ္မတကပြောဆိုလိုက်တာပါ
။任何危害国家主权安全、挑战中央权力、利用香港，
有那个就叫阿南的龙江一个提拔好老婆就在了，不过所以阿南有辛苦了，比马又突破得开呀嘛，香港我东吃了呀，帮叫了六月对皮，那肯定是也没歇着，第二怎么样个表示到了吧？第二所以我在阿南有辛苦没一波，不过也有感觉咱们来说了个表示没多吧？香港政府好像没做，但是有些官兵部，第二那个可以被他们批评来一堆，没加人你这个杀戮，没见那么一波暴来呀个。ဒီမိုကရေစီနဲ့တရားလွတ်လပ်ခွင့်ရဖို့ထိတောင်းဆိုမှုတွေလည်းထွက်ပေါ်လာနေတာပါ။ဒါမှရှိချင်းဖြစ်ကတော့ဟောင်ကောင်အုပ်ချုပ်ရေးမှူးသင်းအနေနဲ့လူမှုတန်းဝန်းကြားသဘောထားကွဲပြားမှုတွေကိုကုစားနိုင်ဖို့ခွင့်လန်းသစ်တွေဖန်တီးဖို့စီးပွားရေးနဲ့လူမှုဘဝပြဿနာတွေကိုဖြေရှင်းပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလည်းနိုင်ငံထဲမှာပြောဆိုသွားပါတယ်။တနင်္ဂနွေအုပ်ချုပ်မှုစနစ်နှစ်ခုပုံစံကိုကျင့်သုံးရမှာစင်ကော်မှုတွေနဲ့ရင်ဆိုင်နေရကြောင်းတမန်တော်ကတိမတ်ပြပြောဆိုခဲ့သလိုဟောင်ကောင်ရဲ့နိုင်ငံရေးဥပဒေရေးကိစ္စတွေမှာဘောသဘောတူညီချက်မရနိုင်နေပဲဖြစ်နေတော့မယ်လို့လည်းပြောဆိုခဲ့တာပါ။ဒါပေမဲ့လည်းဟောင်ကောင်လမ်းတွေပေါ်မှာဒီကနေ့ဆန္ဒပြခဲ့သူတွေကတော့ဟောင်ကောင်ရဲ့ပြဿနာဘောသဘောတူညီချက်ရဖို့မဟုတ်ပဲတရုတ်နိုင်ငံကဂရီပေးထားတဲ့အတိုင်းအကောင့်ထဲပို့ဖို့ပြက်ကွက်နေတာကသာပြဿနာဖြစ်တဲ့အကြောင်းပြောဆိုခဲ့ကြပါတယ်။